ဒီမိုကရေစီအတွင်းကူပြောင်းရေးငြိမ်းချမ်းရေးနဲ့ရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့နိုင်ငံရေးထိပ်သီးခေါင်းဆောင်တွေတိုင်းရင်းသားရေးရာဝန်ကြီးတွေတိုင်းရင်းသားကိုယ်စားလှယ်တွေနဲ့လာမယ့်တနင်္လာနေ့မှာတွေ့ဆုံဖို့တမနာဦးသိန်းစိန်ကဖိတ်ကြားထားပါတယ်။ဒီဆွေးနွေးပွဲရဲ့ထူးခြားချက်တွေကဘာတွေပါလဲ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပါအောင်ရှင်
ဟုတ်ကဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းက၄ပွင့်ဆိုင်တွဲဆောင်ဖို့၆ပွင့်ဆိုင်တွဲဆောင်ဖို့နဲ့၁၂ပွင့်ဆိုင်တွဲဆောင်ဖို့ဆိုပြီးအကြံပြုတောင်းဆိုသံတွေထွက်ပေါ်လာပြီးတဲ့နောက်နိုင်ငံရေးအင်အားစုအတော်များများပါဝင်တဲ့ဆွေးနွေးပွဲတရက်ကျင်းပဖို့နိုင်ငံတော်သမ္မတကဖိတ်ခေါ်လိုက်တာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုနိုင်ငံရေးထိပ်သီးခေါင်းဆောင်တွေတိုင်းရင်းသားရေးရာဝန်ကြီးတွေနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကိုအဓိကထားဖိတ်ကြားထားသလိုဆွေးနွေးမဲ့အချက်တွေကိုလည်းဖိတ်စာမှာတခါတည်းထည့်သွင်းဖော်ပြထားပါတယ်။လာမယ့်၁၂ရက်နေ့မှာနေပြည်တော်မှာကျင်းပမဲ့တွဲဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ MBF ရဲ့ပြောရေးဆိုခွင့်ရှိသူချင်းမျိုးသားပါတီဥက္ကဋ္ဌပူးစိုဇံကအခုလိုပြောပါတယ
်ကျွန်တော်စီတော့ဖိတ်စာတော့ရောက်လာတယ်ပေါ့နော်အဲ့ဒီမှာကသူပေးထားတဲ့အာဂျင်ဒါကတော့၃ခုပေါ့ဗျာအဲ့ဒီမှာတစ်ခုအနေနဲ့ကတော့ဒီမိုကရေစီအတွင်းကူးပြောင်းရေးနဲ့ပြုပြင်ပြောင်းလဲမှုတာဆက်လက်ဆွေးနွေးဖို့နောက်တစ်ခုကငင်းကြီးတစ်ဆင်ကိုအခြေခံပြီးအမျိုးသားပြည်လေစီလုံးညီညွတ်ရေးဆိုင်ရာနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ကျင်းပနိုင်ရေးခေါင်းငယ်ကတော့လွတ်လပ်ရေးအောင်မြတ်သော2015ခုနှစ်အပြည်ပြည်လူ့ခေါင်းပွဲများအောင်မြင်စွာကျင်းပပြုလုပ်နိုင်ပြီးရင်သာသောအတွင်ကူးပြောင်းမှုနိုင်ငံရေးလုပ်ငန်းစဉ်များပေါ်ပေါက်ရေးနဲ့ကျန်ရှိနေသေးတဲ့ကားရခိုင်ကနိုင်ငံရေးတည်ငြိမ်မှုရှိသူအပါအဝင်နိုင်ငံရေးကိစ္စရများကိုစီးနေမည်ဖြစ်ပါသေးတယ်
ချင်းမျိုးသားတိုးတက်ရေးပါတီကတော့ငြိမ်းချမ်းရေးကိစ္စကိုအလေးထားဆွေးနွေးဖို့ပြင်ဆင်ထားတယ်လို့လည်းပြောပါတယ်
။အဲ့ဒီအဲမှာတော့မှကျွန်တော်အဓိကဆွေးနွေးချင်တာကဟိုနမနစ်တဲ့ငြိမ်းချမ်းရေးစဉ်ပေါ့ဗျာ။ Defense process ကပတ်သက်လို့အချိန်ရရတော့ကျွန်တော်တက်ကနနာလေးကျွန်တော်ဆွေးနွေးချင်တာပေါ့လေ။နော်ငြိမ်းချမ်းရေးစဉ်နဲ့ပတ်သက်တာလေ။အချိန်မရရင်တော့မှကျွန်တော်စာတမ်းပြုစုပြောအဲ့ဒါဟာကိုအဓိကဒီစာတမ်းကိုကျွန်တော်တင်ပြပြောဆွေးနွေးမှာပဲဖြစ်ပါတယ်။အချိန်ကစကားပြောမယ်ဆိုတဲ့အတွက်ကြောင့်ကျွန်တော်လက်ဆွေးနွေးဖို့ဆွေးနွေးဖက်ဒီလည်းပဲသာသနာ့အသေးစားပြုစုစီစဉ်တာပေါ့လေ
အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ဥက္ကဋ္ဌဦးခမောင်ဆွေကလည်းငင်းကြိုင်းရေးကိစ္စကိုအဓိကတင်ပြမှာဖြစ်တယ်လို့ပြောပါတယ
်ငင်းကြိုင်းကိုတော့ကျွန်တော်တို့ကဦးစားပြီးဆွေးနွေးသွားဖို့အချိန်ချင်းရှိပါတယ်ကျန်တိုင်းလည်းပြောမှာပါအဲ့တော့ပုခါကတော့မွန်နယ်လောက်မို့ပဲဒိုင်လောက်ဖြစ်မလားသူမို့အစည်းအဝေးပုံစံဖြစ်မလားဟောဒါကဒီကြားပြောတဲ့ဒီဟောအလုံးစုပေါင်းသဘောတူချက်principal agreement ကိုရလို့ရှိရင်ဒီညီညာရဲ့ကိုထုတ်မလားပေါ့သမရကိုရောကျွန်တော်တင်ပြမှာပေါ့ဗျာအရင်ပတ်သက်ကျွန်တော်တင်ပြခဲ့တာပဲဒါပေမဲ့မထုတ်ခဲ့ဘူးပေါ့အခုခုပတ်မှာတော့ထုတ်ဖို့ကောင်းနေလို့တော့ကျွန်တော်အဦးဆုံးတင်ပြဖို့အချိန်ရှိပါတယ
်ဦးခမောင်ဆွေဟာပြီးခဲ့တဲ့အော်တိုဘာလကကျင်းပတဲ့နိုင်ငံရေးအင်အားစု၅ဘွဲ့တွဲဆုံဆွေးနွေးပွဲမှာ Federal Democratic မဟာမိတ်အဖွဲ့ FDA ကိုယ်စားလှယ်အဖြစ်ပါဝင်တက်ရောက်ခဲ့ပါတယ်တနင်္လာနေ့မှာကျင်းပမဲ့ဆွေးနွေးပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါ်ဆန်းစုကြည်နဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNLD ဥက္ကဋ္ဌဦးခွန်ထွန်းဦးတို့လည်းပါဝင်တက်ရောက်ဖို့ရှိနေပါတယ် SNLD ပါတီကအဓိကတင်ပြမဲ့အချက်တွေကိုတော့ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိပ်ကအခုလိုပြောပါတယ
်ကျွန်တော်အဓိကအဖြစ်ဒီဖွဲ့စည်းပုံခြေခံမှုတွေပြုကျင်ရေးနဲ့ငြိမ်းချမ်းရေးကိစ္စပါပဲငြိမ်းချမ်းလက်မှတ်ရေးမထိုးနိုင်လို့ရှိရင်နိုင်ငံရေးဆွေးနွေးပွဲလည်းပေါ်ပေါက်လာတဲ့အကြောင်းရှိပြီးနိုင်ငံရေးဆွေးနွေးပွဲပေါ်ပေါက်လာမှတာလေကျွန်တော်တို့ရဲ့ဖွဲ့စည်းပုံခြေခံဥပဒေကိုဘယ်လိုပုံစံမျိုးပြည့်ပြည့်ပြည့်ပြည့်ပြည့်နေဆိုတော့ကျွန်တော်ဆွေးနွေးလို့ရမှာဟုတ်။နောက်လွတ်လပ်ဒီတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အဲ့ဒါလည်းအဓိကလိုအပ်ပါတယ်။အဲ့မှာကျွန်တော်တို့ရွေးကောက်ပွဲနည်းဥပဒေတွေမြန်မြန်ဆန်ဆန်ထုတ်ပေါ်ပြီးဖို့တရားမျှတဆိုတာတို့ပြဋ္ဌာန်းပေးဖို့နောက်တစ်ချက်ရွေးကောက်ပွဲကျင်းပမယ့်နေ့ရက်အတိအကျပြဋ္ဌာန်းပေးဖို့ဒါရတော့တောင်းဆိုရမှာပေါ့နော်။
လက်ရှိကျင်းပမဲ့ဆွေးနွေးပွဲအပေါ်မှာဦးဆိုင်လိပ်ကအခုလိုသုံးသပ်ပါတယ်
။အဲထူးခြားပြီးတော့မှထိရောက်တဲ့အခြေမျိုးတော့ပြတ်လိမ့်မယ်လို့ကျွန်တော်မထင်ဘူး။ဒါပြလို့ဆိုတော့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကိုကြည့်မယ်ဆိုလို့ရှိရင်ကိုစားပြုမှုကိုစားပြုနိုင်မှုအန္တရာယ်တော့တွေ့ရပါတယ်။ဥပမာတိုင်းတိုင်းရေးဝန်ကြီးတွေဟာဒီတော့အစ်စ်ပုဂ္ဂိုလ်တွေမဟုတ်တယ်လို့သူတို့ပါတီကိုကိုစားပြုပြီးတော့လည်းဟိုနည်းနည်းကတင်ပြနိုင်ခွင့်ရှိလိမ့်မယ်လို့မထင်ဘူးလေ။အကြောင်းမို့လူသိများပြီးတော့မှကျွန်တော်အချိန်မရမှလည်းဆိုရင်လည်းခြေရောက်တဲ့ဆွေးနွေးမှုမျိုးကိုလည်းမလုပ်နိုင်မှဆိုရတယ်။ဒါကြောင့်မို့လို့ဟန်ပြဖြစ်တဲ့နေသားမျိုးတော်ရောက်သွားမလားလို့ကျွန်တော်ဆိုရပါတယ်ခင်ဗျ
။လာမယ့်ဆွေးနွေးပွဲမှာနိုင်ငံရေးထိပ်သီးခေါင်းဆောင်တွေတိုင်းရင်းသားရေးရာဝန်ကြီးတွေနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကိုဖိတ်ကြားထားကြောင်းသာသိရှိရပြီးအခြားဘသူတွေပါဝင်မယ်ဆိုတာကိုတော့အတိအကျမသိရပါဘူး။ဒီကရနေ့အော်တိုဘာလာကကျင်းပတဲ့နိုင်ငံရေးအင်အားစု၅ဘွဲ့တွဲဆုံဆွေးနွေးပွဲမှာတော့နိုင်ငံတော်သမ္မတဒုတိယသမ္မတ2ဦးလွှတ်တော်ဥက္ကဋ္ဌ2ဦး တမရော်ကာကွယ်ရေးဦးစီးချုပ်နဲ့ဒူဦးစီးချုပ်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့နိုင်ငံရေးပါတီနဲ့နိုင်ငံရေးအင်အားစုတွေကခေါင်းဆောင်တွေစုစုပေါင်း14ဦးပါဝင်တက်ရောက်ဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတက်ရောက်သူ2ဦးကို10မိနစ်လောက်သာဆွေးနွေးခွင့်ရခဲ့ပြီးထူးခြားတဲ့ရလဒ်မထွက်တဲ့ထိပ်သီးဆွေးနွေးပွဲအဖြစ်ဝေဖန်တာတွေလည်းရှိခဲ့ပါတယ်။